က်စီစင်းနဲ့လောင်စာစီစင်းတွေတက်ပြီးတော့နောက်ပိုင်းရန်ကုန်မြို့မှာမငြိမ်မသက်ဖြစ်နေတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျလူထုတွေလည်းရန်ကုန်မြို့နေလူထုတွေလည်းတွားရီလာရီပုတ်ခဲ့ပြီးတော့ကားကမတက်နိုင်လို့လမ်းလျှောက်ကြတဲ့သူတွေကိုအနောက်ရှက်ပေးပြီးတော့ကားပေါ်ဆွဲတင်တာတွေလည်းကြုံခဲ့ရတယ်လို့သိရပါတယ်တက္ကသိုလ်တီးတီးမှာလည်းကျောင်းသားတွေဟာမငြိမ်မသက်ဖြစ်နေကြပါတယ်ဒီအခြေအနေတွေကိုစောင့်ကြည့်ပြီးတော့သတင်းပေးပို့နေတဲ့မအေးမကြီးရှင်းပြပါဦးဗျာရန်ကုန်မှာဘာတွေဖြစ်နေပြက်နေတယ်လဲဆိုတော့
ဟုတ်ကဲ့ပါရှင်လောင်စာဆီဈေးတက်တဲ့အတွက်လမ်းလျှောက်ဆန္ဒပြကြတဲ့ရန်ကုန်တိုင်းမြို့နယ်အသီးသီးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေဟာတာမွေမြို့နယ်မှာစုရဲဖြစ်ထားရှိခဲ့ပြီးလမ်းလျှောက်ဖို့အတွက်ပြင်ဆင်ခဲ့ကြပါတယ်။ဒီလိုလမ်းလျှောက်ဖို့အတွက်ပြင်ဆင်ကြသူတွေကိုစက်ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေနဲ့စွားရှင်အဖွဲ့ဝင်90ကျော်လောက်ကအနောက်ရှက်ပေးချိန်းချောက်ပြီးကားပေါ်ကိုအတင်းအဓမ္မဆွဲတင်ခဲ့ကြတယ်လို့ဆိုပါတယ်။တာမွေမြို့နယ်ဖရေဇာမှတ်တိုင်မှာစုဝေးနေကြတဲ့ရန်ကုန်တိုင်းရန်ငင်းမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌကိုမျိုးခင်နဲ့6ဦးကို NLA ပြုတ်နိုင်တဲ့ပစ္စည်းများကိုင်ဆောင်ထားသူတွေကစတင်ချိန်ချောက်ခဲ့ပုံကိုတော့ကိုမျိုးခင်ကအခုလိုပြောပြပါဗျာ
။နေသာအောက်မှာတိုင်းနေတဲ့လူအယောက်50ခန့်ကျော်နေတာကျွန်တော်တို့ကလောက်ကိုဆက်ချက်မကလိုက်ပါလာပြီးတော့ကျွန်တော်တို့ချိန်ချောက်မှုတွေအမျိုးမျိုးလုပ်ပါတယ်။အဲ့ဒီခါမှာကျွန်တော်လောက်ကိုဆက်ပြီးတဲ့အခါမှာအပ Public ကအပြင်ပါပါမှာနော်သူတို့တင်းထားတဲ့ပုံတွေကိုထုတ်ပြီးတော့သူခါးကြားတွေမှာအတူတူပို့တယ်။နောက်ပြီးတော့ကျွန်တော်တို့ဒီလောင်လေးခွားတွေလောက်စလုံးတွေကိုကျေးဇူးတင်ပါတယ်ကျွန်တော်ပြန်ပြေးပါပ
ါအလားတူပဲလောင်စာစီတက်တဲ့အတွက်တက္ကသိုလ်အသီးသီးကကျောင်းသားတွေဟာလည်းမငြိမ်မသက်ဖြစ်နေရပုံကိုလည်းကျောင်းသားကောင်းဆောင်ကိုကိုကြီးကအခုလိုပြောပါတယ
်အကုန်တက္ကသိုလ်ကမနဲ့ကလည်းအဲဒီတကားပိတ်ထားတဲ့ကျောင်းဝင်တကားကိုပိတ်ပြီးတော့အတွင်းနဲ့ပြင်းနဲ့ဆက်သွယ်တော့မရအောင်အဲဒီမှာအဲ့ဒါကျောင်းသားတွေကအဲ့လိုမျိုးကို site တဘောမျိုးဖြစ်တာပေါ့နော်အဲ့ဒါပြီးတော့နောက်ပေါ်ပြီး GDC မှာလည်းအဲ့လိုဖြစ်တယ်လို့ကြားတယ်နောက်တမင်တာဝမှာကတော့ကျောင်းသားတွေရဲ့ကျောင်းရှင်းတဲ့ချိန်မှာလမ်းလျှောက်ပြန်မယ်ဆိုတော့သူတို့ကားတွေထိုးပြီးတော့အတင်းကျခိုင်းတယ်အဲ့ဒါကိုမတက်ဘူးဆိုပြီးတော့လမ်းလျှောက်လို့ရဲနဲ့တားတယ်တကားကိုဖိတ်တယ်လို့ကြားတယ
်ရန်ကုန်မြို့မှာတော့အခုအခါမှာလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချတာပြီးလူစုဝေးတာကိုအာဏာပိုင်တွေကခွင့်မပြုတဲ့အကြောင်းကိုလည်းပြည်သူတို့ကအခုလိုပြောပါတယ
်သမိုင်းလမ်းလိုမှာဒီနေ့မနေ့ကျတော့လေသူတို့ဆွမ်းအားရှင်တွေ၊ကြံခံရေးတွေ၊သူအုပ်စုတွေအများကြီးတွေနဲ့သူတို့ဒီနားမှာအဲကားဆောင်တဲ့လူတွေကိုလည်းသူတို့လုံးဝအကြာကြီးလူစုလူဝေးနဲ့ဆောင်မခိုင်းဘူး။ပြီးတော့ဈေးတွေကိုလည်းဝင်မရောက်နိုင်ဘူး။မရောက်နိုင်ဈေးတွေလည်းအရောက်မရောက်ပါဘူး။လမ်းပေးပါလေ
။ဟုတ်တယ်။
အဲ့ဒါစီပင်တွေကိုသူတို့လမ်းပေးသေးတယ်ဆိုတော့စီပင်ကိုသူတို့အခွန်ဆောင်ပြီးတော့ရောက်ကြတာပါ။အဲဒီမှာလက်ဖက်ရည်ကြမ်းတွေလို့ဆိုတော့ရှေ့ကိုခုံနေပါချက်ဝင်မပေးတော့ဘူး။သူတို့ရှင်းရှင်းလင်းလင်းရှင်းထားတယ်အဲ့လိုလူစုဝေးပြုတ်မခံဘူးပေါ့နော်။သူတို့တော်ကြီးတို့လူတွေကိုရှင်းပြီးတော့မှသူတို့ထားတာတွေ့ရတယ
်။ရန်ကုန်မြို့မှာတော့လောင်စာစီဈေးနှုတ်တက်ပြီးတဲ့နောက်မှာတော့လမ်းလျှောက်ပွဲတွေကိုမြို့နယ်နှက်နေမှာလုလာကြသလိုလှိုင်းသားရဆက်မှုစုံမှာလည်းကားကားတွေဈေးတက်တဲ့အတွက်လစာနဲ့မလုံလောက်ဘူးဆိုပြီးဆန္ဒပြမှုတွေထပ်လုပ်ဖို့အတွက်တာဆူနေကြပါတယ်။ဒီကနေ့မှာတော့လှိုင်းသားရဆက်မှုစုံကအလုသမား26ယောက်ကိုအာဏာပိုင်တွေကဒီကိစ္စနဲ့ပတ်သက်ပြီးခေါ်ယူမေးမြန်းမှုတွေလုပ်ခဲ့တယ်လို့လည်းသိရပါတယ်ရှင်။